မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲကျင်းပပြီးစီးသွားချိန်မှာအမေရိကန်ပြည်ထောင်စုကတော့2016ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါပြီ။ဒီရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမရလောင်းပြည့်ဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံခြားရေးဝန်ကြီးရောင်းဟီလိုရီကလင်တန်ကကြောင်မီးသွေးဆက်ယုံနေပိတ်လိုက်လို့အခက်အခဲကြုံရမဲ့ကြောင်မီးသွေးသွင်းလုံသားတွေကိုအမေရိကန်ဒေါ်လာဘီလီယံ30အကူအညီပေးမဲ့အစီအစဉ်ကိုထုတ်ဖော်ပြောကြားလိုက်ပါတယ်။ဒါဟာတန့်စင်စွန့်ရင်သုံးမဲ့အစီအစဉ်ရဲ့တစိုက်တရေသဖြစ်ပြီးသမရအိုဘားမားလက်ထက်မှာချမှတ်လိုက်တဲ့ EPA သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကထုတ်ပြန်တဲ့စီမင်းစည်းကမ်းသစ်တွေအတွက်ရလဒ်တစ်ခုလည်းဖြစ်ပါတယ်။အရပ်ဣသရေလပြည်ပခါမှာအမေရိကန်ကဣသရေလကိုလက်နက်ရောင်းချတဲ့အတွက်ယေနန်ရောက်အရပ်နိုင်ငံများအဖွဲ့က1980ပြည့်လို့နှစ်ပိုင်းမှာအမေရိကန်ကိုယေနန်မတင်ပို့တော့မဲ့အခြေအနေဆက်ရောက်လာတဲ့အခါလက်စစ်ကုမ္ပဏီတွေကိုချီးမွေပါထုတ်ပေးပြီးကြောက်မီးသွေးသုံးဓာတ်ပေးဆက်ယုံတွေလက်ပတ်ခွင့်ပေးခဲ့ပေမဲ့ခုတော့ကမ္ဘာလိုအပ်ချက်အရကမ္ဘာမြေကြီးကိုပူနွေးစေတဲ့ဖန်လွန်အိမ်ဓာတ်ငွေတွေထုတ်နေတဲ့ဒီဆက်ယုံတွေပိတ်ပစ်ဖို့ညွှန်ကြားတာမို့အလုံးလက်မဲ့ဖြစ်သွားမဲ့လုံသားတွေမနစ်နာရမဲ့အစီအစဉ်ကိုဟီလရီကလင်တန်ကချပြတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတအိုဘားမားကိုယ်တိုင်ကကနေဒါကနေအမေရိကန်ပြည်ထောင်စုကိုသွေမဲ့ Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုပယ်ချလိုက်တာမို့ပတ်ဝန်းကျင်ဝါရီတွေလှိုက်နှိုက်လဲလဲကြိုးဆိုခဲ့ကြပါတယ်။ခုလောက်ကုန်ပိုင်းကနေဒီဇင်ဘာလအတွင်းကျင်းပမဲ့ကမ္ဘာရာသီဥတုဆိုင်ရာထိပ်သီးညီလာခံမှာဘယ်နိုင်ငံတွေကဖန်လွန်အိမ်တောင်းွေမီ၍မီမြလျှော့ချပါမယ်ဆိုတဲ့ဂရိကဝတ်တွေပါတဲ့သဘောတူညီချက်တရလက်မှတ်ရေးထိုးရပါမယ်။ပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရတဲ့အတွက်ညီလာခံအတွက်စိုးရိမ်စရာတိုးလာပေမဲ့အပြုံးနဲ့အလုံးညီရောင်ကာဗွန်နိုင်အောက်ဆိုက်တောင်းွေတွေထွက်နေတဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေကိုကမ္ဘာနိုင်ငံတွေကတဆင့်ချင်းလျှော့ချရာကတဖြည်းဖြည်းပိတ်ပစ်ဖို့စီစဉ်လာကြပါတယ်။မြန်မာအင်းကြီးတရုတ်နိုင်ငံဆိုရင်လဲကမ္ဘာမှာဈေးပေါ်ပေါ်ရတဲ့ကြောင်မီးသွေးသုံးတာမဟုတ်ရှန်ဟိုင်းလိုမျိုးကြီးတွေမှာချက်ခိုးမြူတွေသိသီးတာဟာကြောင်မီးသွေးဆက်ယုံတွေကြောက်ပဲဖြစ်ပါတယ်။ကမ္ဘာလက်စစ်ဓာတ်ထုတ်လို့ရေးပိုင်းမှာကြောင်မီးသွေးကနေလက်စစ်ထုတ်လို့တာက40ရာခိုင်နှုန်းလောက်ရှိနေတာမဟုတ်ကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ပြည့်ရေးအတွက်ကြောင်မီးသွေးအသုံးလျှော့ချဖို့လိုတယ်လို့ပညာရှင်တွေကပြောနေကြတာပါ။ဒါကြောင့်လေတရုတ်နိုင်ငံကသူ့နိုင်ငံမှာလည်းပတ်နေတဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေထောင်ထဲချီပိတ်ပစ်ချိန်မှာဂျပန်နိုင်ငံကတော့ Clean Coal Technology လို့ဆိုရဲတန်းစီပြီးကြောင်မီးသွေးသုံးအစ်စ်မြင့်ဤပညာကိုဆောင်ပေးနေပါတယ်။ဒီနှစ်ဇူလိုင်လမှာဂျပန်နိုင်ငံကသမရဦးသိန်းစိန်အလဲပတ်သွားခဲ့ခြင်းကနာဂိုယာမှာရှိတဲ့အစ်စ်မြင့်ဤပညာသုံးကြောင်မီးသွေးဆက်ယုံကိုသွားရောက်လည်လာပါတယ်။လောလောဆယ်မြန်မာနိုင်ငံမှာရှမ်းပြည်နယ်တိကျကြောင်မီးသွေးသုံးဓာတ်ပိဆက်ယုံကို2005ခုနှစ်ကတိစောက်ခဲ့ပြီးလက်စစ်ဓာတ်မဂါဝတ်120ထုတ်လုပ်ပေးနေတယ်လို့သမရယွန်းအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။နောက်ထပ်လဲကြောင်မီးသွေးသုံးဓာတ်ပိဆက်ယုံစီမံကိန်းဆက်တစ်ခုရှိနေတာမဟုတ်ကြောင်မီးသွေးသုံးဆက်ယုံတွေဆိုကြတိနေသူတွေကကန့်ကွက်နေကြတာပါ။သမရဦးသိန်းစိန်သွားရောက်လေ့လာတဲ့ဂျပန်နိုင်ငံကအစ်စ်မြင့်ဤပညာသုံးကြောင်မီးသွေးဆက်ယုံတွေမျိုးလက်ပတ်မယ်လို့ပြောနေတာကြောင့်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ Sierra Club ဆိုတဲ့ဩဇာကြီးမားဆုံးပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့မှလွတ်ကိုင်နေတဲ့ဒေါ်ယူယူသင်က
ဂျပန်တို့ဘာလို့ဆိုတာက Clean Coal Technology ဆိုအတိအကျမလုပ်သေးပါဘူးဒါပေမဲ့ခေါင်းဆောင်ကြီးတွေအမည်လုပ်ပြီးတော့အဝမှာစကားတွေပါတတ်ထားမယ်အမှုန်တွေအများကြီးမထွက်အောင်လုပ်မယ်နည်းနည်းတော့တတ်တာပဲမယ်လည်းအညစ်အကြေးတွေရှိနေတယ်ဂျပန်လူမျိုးဆိုတာကလှုပ်လှုပ်တဲ့ညမှာအရန်ကိုတိတိကျကျတိတိချာချာလှုပ်တဲ့ပြင်သူတို့မှာ environmental law တွေ regulation တွေအများကြီးရှိတဲ့အတွက်ကြောင့်မလို့လူတွေကိုအထိခိုက်မှုနေအောင်တော့လုပ်နေပါတယ်။ဓမ္မပြည်မှာတော့ environmental law တွေ regulation တွေအမျိုးသားကြောင့်မိသွေးထုတ်လုပ်မှုနဲ့ပတ်သက်တဲ့မူဝါဒတွေကလည်းဘယ်ဟာမှတိတ်ချာမတတ်မှန်သေးပါဘူး။ကြောင့်မိသွေးဆိုတာမြင်အောင်မမြင်ဘူးတဲ့လူတွေအများကြီးရှိတဲ့အတွက်ကြောင့်မလို့ကြောင်မီးသွေးနဲ့ပတ်သက်ပြီးအမတန်မှအဆိုင်ဖြစ်နေတယ်။ပညာရှင်တွေကလည်းနည်းနည်းလေးပဲလက်တဆုပ်လေးရှိတယ်။ပညာရှင်တွေပြောတာလည်းဘာမှမဝင်ဘူး။ Clean Coal Technology ဆိုပြီးသူများတွေပြောနေတာတွေကိုပဲယုံမှားပြီးတော့လုပ်မယ်ဆိုလို့ရှိရင်နမရှုံပိတ်ရောင်းခံသူလိုဖြစ်နေပါလိမ့်မယ်။ဒီ Clean Coal Technology နဲ့ပတ်သက်ပြီးတော့တကယ်လက်တွေ့မှာတော့ကမ္ဘာကြီးခုလုံးမှာပင်မမအသုံးလေးပါဘူး။စောင့်ဖို့အနေနဲ့ပဲရှိပါသေးတယ်။
ပညာရှင်တွေဘယ်လိုပြောပြောရန်ကုန်တိုင်းကွညာငုံမြို့နယ်မှာမဂါဝတ်300ထွက်မဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံနဲ့တင်းနှင်းနိုင်တိုင်းဘိမြို့မှာမဂါဝတ်90ထုတ်လုပ်မဲ့ဓာတ်ပိဆက်ယုံတိစောက်ဖို့ MOU လက်မှတ်ရေးထိုးထားပါတယ်။ဒါဒီမကရန်ကုန်တိုင်းကြောက်တန်းမြို့နယ်မှာလည်းမဂါဝတ်900ထွက်မဲ့ကြောင်မီးသွေးသုံးဓာတ်ပိဆက်ယုံထန်းသပင်မြို့နယ်မှာမဂါဝတ်290တင်းနှင်းနိုင်တိုင်းဘုတ်ပင်မြို့နယ်မနောလုံးမှာမဂါဝတ်900 ငွေရောင်းကောင်းဒေသမှာမက်ကဝ940ကလေးဝဒေသမှာမက်ကဝ940ဗိတ်မြို့မှာမက်ကဝ1800တနင်္လာရီတိုင်းမြို့ဝဒေသမှာမက်ကဝ2640ရေးမြို့နယ်အန်တင်မှာမက်ကဝ1280နဲ့ရှမ်းပြည်နယ်ကျင်းတုံမြို့နယ်မှာမက်ကဝ660ထွက်မဲ့ဓာတ်ပိဆက်ယုံတွေတိစောက်ဖို့ MOU MOA လက်မှတ်ရေးထိုးထားပါတယ်ရရလူလူမီးရစေဖို့ဆိုတဲ့အကြောင်းပြချက်တွေနဲ့အကောင့်ထဲပေါ်မဲ့စီမံကိန်းတွေလည်းဖြစ်ပါတယ်။ခုတက်လာမဲ့အစိုးရဟာဆက်ဆက်ကအုပ်ချုပ်လာတဲ့အစိုးရတွေရဲ့ကောင်းဝင်ဆုံးဝေကိုစက္ကန့်ရမှာဖြစ်တဲ့အတွက်သဘာဝပတ်ဝန်းကျင်နဲ့ထိခိုက်လူလူကလည်းမနှစ်သက်တဲ့စီမံကိန်းတွေကိုဘယ်ပုံဘယ်နည်းကင်တွယ်မလဲဆိုတာစောင့်ကြည့်ရပါမယ်ရှင်။